ထိုင်းနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေနေအိမ်ပြန်ခွင့်ရနေကြပြီဖြစ်ပြီးသူတို့အားလုံးကိုကိုဗစ် -19 ရောဂါဆစ်ဆေးသွားမဲ့အကြောင်းကိုပြောပြပါမယ်ကျွန်မအေးမှာပါကိုဗစ်အရေးပေါ်ကာလညမထွက်ရအမိန့်နဲ့နယ်မြေဖြတ်တန်းွင့်ပိတ်ပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာလူသမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့နေရပ်ပြန်ခွင့်ပေးခဲ့ပါတယ်မြန်မာဘက်ကတော့ဒီနေ့ဝင်လာသူ400ကျော်ရှိနိုင်တယ်လို့ခန့်မှန်းထားပြီးအားလုံးကိုအထူးအစီအစဉ်အနေနဲ့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးသွားမှာဖြစ်ကြောင်းပြည်ပနယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ
်ဒီနေ့ကစပြီးတော့ကျွန်တော်တို့ထက်ပြီးတော့တိုးမြင့်ဆောင်ရတာကတော့ဝင်လာတဲ့လူအားလုံးကိုဗစ်ဖြစ်ပြီးမှသာလေကျွန်တော်ကွာရန်တီးစင်တာကိုပို့မှာမှာဆိုတော့ဟိုတိုင်အောင်စီနေတာကသာအကြည့်ဒီ130ခလေးတယောက်နဲ့ဆိုရင်131ယောက်အဲ့တော့ဟိုမနက်ပိုင်းကြီးဒီကျန်တဲ့အကြောင်းမျိုးကြောင့်ဒီကျွန်တော်တို့စက်ပြန်ပြီးရောက်နေတာ100ယောက်ဆိုတော့312ယောက်312ယောက်ပြင်ခုနဆက်ပြီးဝင်တာ38ယောက်မှာ319ဒီပြင်နောက်ထပ်ဒီနေ့လာတာနဲ့ကျန်တဲ့အခွင့်နဲ့ဆိုရင်ဒါကျန်တဲ့ဒီနေ့450လောက်ဖြစ်သွားနိုင်တယ်မှာဟုတ်ကဲ့တော့349ပေါ့ဟုတ်ပြီတော့အဲ့ဒီဒီအားလုံးကိုလက်ရှိကျွန်တော်တို့အာကောင်တို့ဘက်နှကောင်တို့ဘက်ကျွန်တော်ယူနေမှာဒီမိုင်းယူပြီးရင်ကျွန်တော်တို့ကြံကုန်ပို့မယ်မှာကြံကုန်ပို့ပြီးတော့နောက်တည့်ရက်ဆိုရင်တမန်ပြင်နောက်တည့်ရက်ဆိုရင်ရက်သက်ပြရမှာပေါ့ရက်သက်ပြရရင် positive ဆိုရင်ကျွန်တော်တို့ကဒီပါကြီးဖေးရုံတွေ့မယ်မှာအဲတကယ်လို့ negative ဆိုရင်တော့သက်သင်ဟာ quarantine ပေါ့ကျွန်တော်တို့ဒီနေ့ဒီနေ့ဆင်းနေဒီနေ့ quarantine ပေါ့သက်သင်အတိုင်းတိုင်းဒီနေ့သက်သင်အတိုင်းတိုင်းဒီနေ့ကျိုးတင်ချိတ်ဆက်ပြီးတော့ quarantine စင်တာတွေပို့မှာခဏ
COVID-19 အရေးပေါ်ကြီးညာထားတဲ့ထိုင်းနိုင်ငံမှာအလုံးလက်မဲ့ဖြစ်ပြီးပိတ်မိနေတဲ့မြန်မာနိုင်ငံသားတွေအတွက်ထိုင်းဆိုရကရက်ပေါင်း60လမ်းခွင့်ပေးခဲ့တာကြောင့်မေလ22ရက်နေ့ညကစပြီးမြန်မာနိုင်ငံသားတွေနေဆက်ကိုစသွားခွင့်ရလာကြတာပါဒါဟာထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့စီစဉ်ရတာဖြစ်တဲ့အကြောင်းတက္ကသိုလ်မြို့တော်ဝင် Mr. Osit Santhanterak ကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ก็คิดว่าวันเนี้ย210คนแรกนะครับที่เดินทางมาในวันเนี้ยก็มาโดยรถบัสนะครับ
ဒီကနေ့မြန်မာနိုင်ငံသားတွေတက်ပြန်ကိုပြန်ရောက်လာကြပါပြီ။ဘန်ကောက်ကနေလာကြတာကတော့210ဦးပါ။ညမထွက်ရမိတ်ထုတ်ပြန်ထားကြမှာပဲ။သူတို့ကိုချောချောမွေ့ဖြစ်အောင်တက်ပြန်နေဆက်ဂိတ်တွေကနေဆောင်ရွက်ပေးနေပါတယ်။မြန်မာနိုင်ငံဘက်ကိုရောက်တော့လေသူတို့ကိုကားတွေကလာခေါ်သွားပါတယ်ဆိုပြီးပြောဆိုသွားတာပါ။အခုလို့ပြန်ခွင့်ရတဲ့မြန်မာနိုင်ငံသားတွေဟာပြန်လို့တဲ့အကြောင်းမြန်မာတန်ယုံနဲ့အလုသမားရေးရအဖွဲ့တွေထံမှစည်ရင်ပေးသွင်းထားရသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလဖြစ်နေတာကြောင့်ထိုင်းစစ်ဘက်ဆိုင်ရာအာဏာပိုင်တွေကယာယီခီးသွားလာခွင့်ပြုချက်ရရှိထားသူများဖြစ်ပါတယ်။အခုဆိုရင်နေ့စဉ်ပြန်ခွင့်ရသူလူကြီးကတနေ့တဲ့တနေ့ပုံများလာတယ်ဆိုပြီးရှေ့တောင်းလို့သမားအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်။ဟုတ်ကဲ့အခုလည်းကျွန်တော်တို့ကမနီယာနီယာတက်ဆယ်ဆိုတော့ဒီနေ့ဒုတိယနေ့နဲ့ဒီနေ့စီက336ဖြစ်တယ်လို့လက်ဖြစ်မှာ460နှစ်တောင်ဖြစ်ပြောကြလို့ကျွန်တော်ကျွန်တော်ထင်ပါတယ်။တန်မှုကြီးကိုတောင်ပြောကြတာစထွက်လို့ရအောင်လောက်ပဲကျွန်တော်ကတာထွက်လိုက်တဲ့အနေနဲ့အလောက်သွားတာပါတဲ့။နောက်ပိုင်းမှာဒီတဲ့များပြားတဲ့နှုံးသားတွေနဲ့သွားပြီးရအောင်ဆောင်ရွက်မယ
်။အလုံးလက်မဲ့ဖြစ်ပြီးနေရပြင်ရင်သူအလုသမားလူဦးရေ3000လောက်ဟာမြန်မာတန်ရင်းကိုစည်ရင်းပေးသွင်းထားပေမဲ့ကားကမတက်နိုင်တဲ့အလုသမားတွေရှိတာကြောင့်နိုင်ငံအစိုးရတွေဘက်ကစဉ်းစားပေးဖို့လိုအပ်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။နေရပြင်အလုသမားတွေဟာတဦးကိုဘတ်ငွေ1200လောက်ရှိအကုန်ကျခံပြီးပြန်နေကြရတာပါ။အရင်တုန်းကတော့ကားကဟာတဦးကိုဘတ်ငွေ400ကနေ900ဝန်းကျင်လောက်ပဲကုန်ကြပါတယ်။ COVID-19 အရေးပေါ်ကာလမှာကျန်းမာရေးဆောင်ရွက်ချက်အရကားပေါ်ကိုလိုက်ပါမဲ့လူဦးရေလျှော့ချလိုက်တာကြောင့်ကားရစီးမှာလူကြီး22ဦးသာလိုက်ပါဝင်ရပါတယ်။နေထိုင်စားတောက်ရေးခက်ခဲပြီးအလုပ်လက်မဲ့ဖြစ်နေတဲ့အချိန်မှာတော့အလုပ်သမားတွေအတွက်ကားကအခက်ခဲကြုံနေကြရတာလည်းဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။